ဗုဒ္ဓဟူးနေ့မှာအမေရိကန်သမ္မတဖြစ်ကျန်းသက်စာချင်းဆိုမဲ့ဂျိုးဘိုင်ဒန်အင်္ဂါနေ့ညနေပိုင်းမှာသူစာတီဒလဝဲပြည်နယ်ကနေမြို့တော်ဝါရှင်တန်ဒီစီကိုရောက်ရှိလာပြီးဖြစ်ပါတယ်။ဒီစီကိုမထွက်ခွာခင်ကလေးမှာပဲဂျိုးဘိုင်ဒန်ကဒလဝဲပြည်နယ်လုံခြုံရေးအရေးတပ်ဖွဲ့ဌာနချုပ်ကိုသူ့ရဲ့သားဗိုလ်မှူးဘောဘိုင်ဒန်အမည်နဲ့အမတ်တရအမည်ပေးဂုဏ်ပြုချီးမြှင့်တဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။2015ခုနှစ်ကအုန်းနောက်ကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တဲ့သားဖြစ်သူဗိုလ်မှူးဘောဘိုင်ဒန်ကအီရတ်နိုင်ငံမှာတစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့ဘူးသလို Bronze Star သူရဲကောင်းဘက်ကိုလည်းရရှိခဲ့သူဖြစ်ပါတယ်။ Washington ကိုသွားရမယ့်ခရီးကိုသူ့ရဲ့ပုဂ္ဂိုလ်ရေးအခမ်းအနားနဲ့စတင်လိုက်ရတာဖြစ်ကြောင်းနဲ့သူသားအခုချိန်မှမရှိတာကိုသာသူ့အနေနဲ့ဝမ်းနည်းမိကြောင်းလည်းဂျိုးဘိုင်ဒန်ကသားဖြစ်သူကိုတတိတရာမျက်ရည်ကျပြီးပြောပါတယ်။ Washington DC ကိုရောက်လာပြီးတဲ့နောက်ညနေပိုင်းမှာဂျိုးဘိုင်ဒန်ကသမ္မတလင်ကွန်အထိမ်းအမှတ်ပြတိုင်းမှာကျင်းပမယ်COVID-19 ကြောင့်အသက်သေဆုံးခဲ့ရသူတွေအတွက်စစ်တောင်းပွဲအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီနောက်အမေရိကန်သမ္မတတွေရဲ့အဆိုအရအဲ့ကေဟာ Blair House မှာတဲခုံမှာဖြစ်ပါတယ်။ဂျိုးဘိုင်ဒန်အနေနဲ့ဗုဒ္ဓဟူးနေ့ကျန်းသက်စာချင်းဆိုပြီးတဲ့နောက်သမ္မတဖြစ်လာပြီးပြီးချင်းအမေရိကန်နိုင်ငံတွေ့ကြုံရင်ဆိုင်နေရတဲ့အကြက်တဲပေါင်းစုံကိုဥဆောင်ဖြေရှင်းရမှာလည်းဖြစ်ပါတယ်။